လက်ရှိအစိုးရအနေနဲ့အဂတိလိုက်စားမှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ကင်တွယ်အရေးယူသွားဖို့မူဝါဒချမှတ်ထားတဲ့အတိုင်းလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့သမရယုံပြောခွင့်ရကပြောပါတယ်တနင်္လာနေ့တိုင်းဝန်ကြီးချုပ်ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကအရေးယူခဲ့ပြီးတဲ့နောက်ဒီကနေ့နေပြည်တော်မှာသတင်းတောက်တွေနဲ့တွေ့ဆုံချိန်အခုလိုပြောခဲ့တာပါအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မေခသတင်းပေးပို့ထားပါတယ်ရှင်
တနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့ GGS ကုမ္ပဏီတာဝန်ရှိသူ၃ကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့ဒဝဲမျိုးမရဲစခန်းမှာအမှုဖွင့်ထားပြီးထောင်ဒဏ်15နှစ်အထိကြာခံရနိုင်တဲ့အခြေအနေရှိနေတာပါအမည်မဖော်လိုတဲ့ရဲအရာရှိတဦးကတော့ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ကိုဒီကနေ့နေ့လယ်ပိုင်းမှာဒဝဲအကျဉ်းဆောင်ကိုပို့ဆောင်လိုက်ပြီလို့ VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်မူဝါဒချမှတ်ထားတဲ့အတိုင်းလက်ရှိအစိုးရအနေနဲ့အကောင့်ထဲပေါ်လှုပ်ဆောင်နေတာဖြစ်တယ်လို့သမရယုံပြန်ကြားရေးတာဝန်ခံဦးစောထေးကပြောပါတယ်
။ဒီကနေ့ဆိုရလဲတမအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စပြီးတော့ဖွဲ့စည်းတဲ့ဥပဒေချာထမ်းတယ်။အခုဒီဘက်ဆိုရမှာတော့အထူးသဖြင့်ကတော့ဥအောင်ကြီးတာဝန်ယူပြီးတဲ့နောက်ပိုင်းမှာတော်တော်လေးဖိဖိစီစီလှုပ်လာတယ်။အဲ့ပေါ်မှာလည်းအစိုးရကဟိုအဲကော်မရှင်ဥက္ကဋ္ဌဥအောင်ကြီးကိုလည်းဟိုလှုပ်ပိုင်ခွင့်သူ့ဥပဒေနဲ့ဟိုလွတ်လွတ်လပ်လပ်ပေးထားပြီးသားဖြစ်တယ်။အဲ့ဒီကျင်ကိုတွေ့ဆုံပြီးတော့မှကြားတဲ့ဟာတွေလည်းကျွန်တော်သတင်းတွေထုတ်ထားပါတယ်ဆိုလိုတာကဒါကိုတော့ဟိုဖိဖိစီစီတိုင်တော်သွားမယ်နောက်ဒါနဲ့ပတ်သက်လို့အတိကံခွင့်လွှတ်တဲ့မူဝါဒမရှိဘူးဆိုတော့လေဟိုကြေညာထားပြီးဖြစ်ပါတယ်အဲ့တိုင်းပဲကျွန်တော်ဆောင်ရွက်သွားဖို့ရှိပါတယ်ဟော
တနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်ဟာအဂတိလိုက်စားမှုတွေကျွလွန်နေကြောင်းဒေသခံတွေရဲ့တိုင်ကြားစာတွေအပေါ်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးဖေဖော်ဝါရီလ4ရက်နေ့ကနေမတ်လ6ရက်နေ့အထိနေပြည်တော်ရန်ကုန်နဲ့တဝယ်မြို့တွေမှာစစ်ဆေးရေးတွေလှုပ်ဆောင်ခဲ့တာပါဒေါက်တာလဲလဲမော်ကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရ၎င်း GGS ကုမ္ပဏီက MD ဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့ကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55မြင်းဆောင်63တို့အရ၎င်းတိကျပြစ်မှုတွေအတွက်တိကျဆွဲချက်တွေနဲ့အတူအမှုလေးမှုခွဲပြီးအရေးယူဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့လည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပြောပါတယ်။ NLD အရတားဆိုရလက်ထက်အခုလိုတိုင်းဒေသကြီးဝန်ကြီးချုပ်တဦးကိုပြင်းပြင်းထန်ထန်အရေးယူတဲ့ကိစ္စဟာဒေသခံတွေဘက်ကအုပ်ချုပ်သူတွေရဲ့အဂတိလိုက်စားမှုတိုင်ကြားချက်တွေကိုအရတားအစိုးရဘက်ကအလေးနက်ထားနားထောင်ကြောင်းလက်တွေ့တရကဖြစ်ပြီးဒီပေါ်မှာတင်နေမိရဲ့လို့ဒဝေဒေတာကံတူဖြစ်တဲ့ဦးတန်းဝင်းကတော့ဆိုပါတယ်
။ပြည်သူတွေမှာချင်းချောင်းခွင့်ရှိတယ်၊ထောက်ပြပြောစုခွင့်ရှိတယ်၊အမှန်တိုင်းထုတ်ဖို့ရကြတယ်။အဲဒါအမှန်တိုင်းထုတ်ဖို့တော့တော်တော်ရှိသူတွေနဲ့အမှန်တိုင်းလက်ခံစဉ်းစားပြီးတော့အမှန်တိုင်းပေါ်ပေါ်ရည်ရွယ်ဆောင်ရွက်ပြနေလို့ကကျွန်တော်တို့ဒီမိုကရေစီအဲ့ဒါပဲ
ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်အနေနဲ့2016ခုနှစ်အတွင်းမဟာတကြံပွဲတော်ဗဟိုမန်းတဲ့တီဆောက်ရေးကိစ္စတဝဲတက္ကသိုလ်ဝင်တဲ့လေရင်ခွင်အပြင်ဘက်တွေမှာခြုံရွှေရှင်းလင်းရေးကိစ္စရာထူးအလွဲသုံးစားလုပ်ပြီးလက်ယူခဲ့တာ2018ခုနှစ်တိုင်းဒေသကြီးဖွံ့ဖြိုးရေးစီမံကိန်းတွေမှာလက်ယူခဲ့တာအဂတိလိုက်စားပြီး GGS ကုမ္ပဏီကိုလုတ်ပိုင်ခွင့်တွေပေးခဲ့တာစတဲ့အထောက်ထားအချက်လက်တွေကိုစစ်ဆေးရေးအဖွဲ့ကတွေ့ရှိခဲ့ကြောင်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကမလ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့အခုလိုအရေးယူနိုင်ခဲ့တဲ့အပေါ်ကြိုဆိုလိုက်ပါတယ
်။ဒါဟာကောင်းမွန်တဲ့နော်ခြေလှမ်းအစတစ်ခုလို့မြင်ပါတယ်။တကယ်တမ်းပြောမယ်ဆိုရင်နော်ထုတ်ပြန်ချက်မှကြည့်ရင်ကိုနော်ဒီဖြစ်စဉ်တွေက2016ခုနှစ်လောက်ခေတ်ကစပြီးတော့တည်တည်ခဲ့တာကိုတွေ့ရတယ်။အဲ့ဒီအခါကျတော့နော်အဂတိလိုက်ဆောင်မှုတိုက်ဖြတ်ရေးကိုရှေ့တန်းတင်ပြီးတော့ဆောင်ရွက်မယ်ဆိုတဲ့နော်အစိုးရတရက်အနေနဲ့ဟိုကြည့်တဲ့ပို့ပြီးတော့မချေချေပြန့်ပြန့်ဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
။ဝင်းကြီးရုပ်ဟောင်းဒေါက်တာလဲလဲမော်ဟာအာဂရိလိုက်စားမှုတွေကျူးလွန်ကြောင်းတဝယ်နဲ့ဗိတ်ဒေတာခံတွေအပြင်တိုင်းလွတ်တော်ကိုယ်စားလှယ်တွေကလည်း NLD ဘဟုနဲ့ကော်မရှင်ထံတိုင်ကြားခဲ့တာတွေရှိခဲ့ပါတယ်ရှင်။